ယခုချိန်ခါမှာစာပြီးသစ္စာတရားအလုံးပေးတရားများနာကြားကြရမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးလက်ထက်တော်ခါကလတုန်းကဆရာရှင်ကိုရောင်မြတ်ကြီးသာဝတိဘိမုန်စေတဝန်ကျောင်းတော်၌သရဲတော်တော်မူနေတဲ့ချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အပေါင်းသတော်ကောင်းတို့တွေသည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညံတဂရဂါမိမညံအနာဂါမိမညံရဟတမညံများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောယောဂီပေါင်းတော်ကောင်းတို့နှင့်တက္ကဝတရားလာရောက်နိုင်ကြတဲ့တရားနာပရိသတ်ပေါင်းတော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဉ်များရနိုင်ကြပါစေသကရာဂမိမဉ္ဇဉ်များရနိုင်ကြပါစေအနာဂါမိမဉ္ဇဉ်များရနိုင်ကြပါစေအရဟတမဉ္ဇဉ်များရနိုင်ကြပါစေလို့သာဓပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစည်းအဝေးကိုစတင်မှာဖြစ်ပါတယ်ဒီတော့အားလုံးသောယောဂီအပေါင်းတော်ကောင်းတို့ယခုလိုတရားစကားပွဲကြီးလာရောက်ဆင်နွှဲပြီးတော့ကြိုးကြိုးစားစားတရားအားထုတ်ကြခြင်းသည်ဒုက္ခခတ်တဲ့ငြိမ်းရာအမှန်မြတ်နိဗ္ဗာန်ကိုရခြင်းလို့လာရောက်ပြီးတော့တရားအားထုတ်ကြခြင်းဖြစ်တယ်လို့ဘုန်းကြီးတို့ဒီလိုယူဆပါတယ်ဘုန်းကြီးတို့တရားဓမ္မတွေမမှန်ဘူးလားမှန်လားဒုက္ခခတ်တဲ့ငြိမ်းရာအမှန်မြတ်နိဗ္ဗာန်ကိုမြန်မြန်ကြီးရောက်ခြင်းကြလို့တရားဓမ္မတွေဝင်ရောက်အားထုတ်ကြသစ္စာတရားတွေနားကြသစ္စာလုံးတွေအားထုတ်ကြဒုက္ခခံတဲ့ငြိမ်းရာအမှန်ဉာဏ်ဤပံကိုတဲ့ရောက်ဖို့ရန်အတွက်သစ္စာတရားတွေနားကြကြသစ္စာလုံးတွေအားထုတ်ကြတဲ့ဘုန်းကြီးတို့ရဲ့တရားဓမ္မအပေါင်းတော်ကောင်းတို့တွေသည်မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးရဲ့သာသနာတော်မြတ်မှာသာသနာတော်နဲ့တွေ့ရကြုံရဆုံးရတော့ယခုလိုသစ္စာတရားတွေလည်းပဲနာကြားခွင့်ရကြတော့မိမိတို့ရည်ရွယ်ချက်ပန်းတိုင်ကိုရောက်အောင်ပေါင်းမြောက်အောင်ကြိုးစားအားထုတ်ဖို့မလိုဘူးလားလိုကြတရားစကားမဝင်နဲ့ဆိုတော့တရားအားထုတ်ကြတာပေါ့နော်ဘာဖြစ်လို့တရားစကားမဝင်လဲမိမိတို့အိမ်မှာဒီအလုပ်ကိုလုပ်ဖို့ရမလွယ်ဘူးလို့ယခုလိုလူသားသူသားတိတ်ဆိတ်ညင်သက်တဲ့တုံညာကာရလို့ခေါ်တယ်တုံညာကတ္တလို့ခေါ်တယ်ဆိတ်ညင်တဲ့เจ้ากัมพยาธรรมยนต์ลาပြီးတော့တရားအထုတ်ကြတာမို့လားအဲ့ဒီတော့ယခုလိုမိမိတို့ရဲ့အိမ်ကိုစုတ်ဖားပြီးတော့နေခမပါရမီညောက်အတိတ်ခြံလေးပေါက်အောင်တရားဓမ္မကြိုးစားအားထုတ်ကြတဲ့အခါမှာပေါ်ပေါ်တန်းတန်းနဲ့မိမိရောရောနဲ့ဒီလိုအားထုတ်သွားကြမယ်ဆိုရင်မိမိတို့ရည်မှန်းတဲ့ပန်းတန်လွယ်ကူစွာရောက်နိုင်ကြပါမိမိတို့ရည်မှန်းတဲ့ပန်းတန်လွယ်ကူစွာရောက်ဖို့ရအတွက်ကြိုးစားအားထုတ်မှုဆိုတဲ့ဝရိယတရားကလေးကလည်းပါရမယ်။ဘာပါရမလဲ။ကြိုးစားအားထုတ်မှုဆိုတဲ့ဝရိယတရားလေးပါရမယ်။တတိပဋ္ဌာန်ဂိမ်းမှုဆိုတဲ့တတိတရားကလေးကိုမပါရဘူးလားပါရ။တတိတရားကလေးလည်းပါရမယ်။မိမိတို့လုပ်နေတဲ့လုပ်ငန်းအပေါ်မှာစွတ်စွတ်ဆိုက်ဆိုက်ရှိမှုဆိုတဲ့သမာဓိတရားကလေးကိုမပါရဘူးလားပါရဝရိယရဲ့တတိရဲ့သမာဓိရဲ့တရားဘယ်နှမျိုးပါလဲတရား၃မျိုးဝိပဿနာတရားအလုံးအားထုတ်ကြတဲ့ပုဂ္ဂိုလ်များရဲ့တန်တမအခြေခံအဖြစ်ရှိရမယ့်တရား၃မျိုးအဲ့ဒီတရား၃မျိုးကိုသမာဓိမဂ်ခင်၃ပါလို့ဒီလိုခေါ်ပါတယ်နော်အရိသမารိမဂ်ခင်၃ပါးနဲ့ကြိုးကြိုးစားစားအားထုတ်ကြတဲ့ယောဂီပုဂ္ဂိုလ်များမိမိတို့ရဲ့တန်တန်မှာ တိလမဲ့ခင်တင်နဲ့လည်းပဲပြည့်စုံအောင်အားထုတ်ပေးကြဖို့မလိုဘူးလားလို့ဝိပဿနာဉာဏ်ရှုမှတ်စေကာလမှာတော့ဝိပဿနာဉာဏ်လေးဖြစ်စေကာလမှာတော့တိလမဲ့ခင်နဲ့ရှုတာမဟုတ်ပေမဲ့လို့လည်းပဲအခြေခံအားဖြင့်ပြည့်စုံရမယ်တရားထဲမှာတော့တိလမဲ့ခင်မပါဘူးလားပါသမ္မာဝါစာယေသမ္မာကမ္မန္တယေသမ္မာအာဇီဝယေဘယ်နှပါးပါလဲသီလမဲ့ခင်3ပါးနော်အဲဒီတော့သုတ်တေသနာတော်မှာမြတ်စွာဘုရားသခင်ကိုရောမြတ်ကြီးကတရားဓမ္မရှုမှတ်ကြတော့မဲ့ပုဂ္ဂိုလ်များသည်မိမိတို့ရဲ့တန်တမသီလမဲ့ခင်နဲ့လည်းပြည့်စုံဖို့လိုတယ်သမာဓိမဲ့ခင်နဲ့လည်းပြည့်စုံဖို့လိုတယ်ပညာမဲ့ခင်နဲ့လည်းပြည့်စုံဖို့လိုတယ်လို့မဟုတ်ဘူးလားဟောတာ။အဲဒါကိုအားလုံးခြုံပြီးတော့ကြည့်လိုက်ရင်သီလရယ်၊သမာဓိရယ်၊ပညာရယ်။တရားဘယ်နှမျိုးပါလဲ။သီလနဲ့လည်းပြည့်စုံရမယ်။ဟုတ်တယ်မလား။သီလနဲ့ပြည့်စုံရမယ်လို့ဆိုတဲ့အတွက်နန္ဒခင်းတော်က၈ပါးသီလတွေမယူခဲ့ဘူးလားယူခဲ့။ေရှင်ပါတိလယူထားခဲ့တဲ့ပုဂ္ဂိုလ်များဖြစ်ကြသည့်အတွက်မိမိတို့ရဲ့ဝစီကံမှာပြောတဲ့ဆိုတဲ့အခါတိလကိုလုံးကြုံအောင်ဒုစရိုက်တရားလေးတွေရှောက်ခြင်းပြီးတော့ကောင်းသောစကားလေးတွေပြောဆိုကြမယ်ဆိုရင်တိလမပြည့်စုံကြဘူးလားပြည့်စုံကြဝစီကံ၄ပါးမရှိဘူးလားမုဒ္ဒဝါဒပိတုဏဝါစာပရုဒ္ဒဝါစာတံဖပလပဝါစာမုဒ္ဒဝါဒမောင်းမမှန်သောစကားကိုလည်းပဲမပြောကြဘူးပိတုဏဝါစာတယောက်နဲ့တယောက်ခင်မင်းပြည့်ချောင်းစကားတွေကိုလည်းပဲမပြောကြဘူးပရုဒ္ဒဝါစာကြမ်းကြမ်းတန်းတန်းစကားတွေကိုလည်းပဲမပြောကြဘူးတံဖပလပဝါစာတရားနဲ့မလျော်တဲ့တရားရဲ့ဆန့်ကျင်ဘက်ဖြစ်တဲ့မိမိတို့ရှုမှတ်နေတဲ့တရားလုပ်ငန်းနဲ့ဘာမှမဆိုင်တဲ့အပေါ်စကားတွေကိုလည်းပဲမပြောကြဘူး။ဒါအရင်မကြည့်ဘူးလားအရေးကြီးလား။အရေးကြီးပါဘူး။တိရမခင်ဒီဖုန်းကြီးတို့ကပြောခဲ့ပါတယ်။ဝိပဿနာဉာဏ်ထဲမှာမပါပေမဲ့လို့လည်းပဲအခြေခံအားဖြင့်ပြည့်စုံရမယ်သဘောတော့မရှိဘူးလားရှိ။နံပါတ်၁သမ္မာဝါစာဟုတ်တယ်မလား။မုဒ္ဒဝါဒပိတုဏဝါစာပရုဒ္ဒဝါစာတဖပလပဝါစာအဲဒီဝါစာ၄မျိုးမှရှောင်ကျင်လိုက်ရင်တမ္မာဝါစာမှန်ကန်တဲ့အမတ္တမွန်မြတ်တဲ့အမတ္တအပြည့်ကင်းတဲ့ပြောဆိုခြင်းတွေဖြစ်ပါလေတဲ့ဒီလိုပြောတယ်နော်အဲဒီတော့မုဒ္ဒဝါဒပိတုဏဝါစာပရုဒ္ဒဝါစာတဖပလပဝါစာ၄မျိုးရှိတဲ့အထက်မှာအရေးအကြီးဆုံးကတော့တမ္ဖပလပဝါစာတရားနဲ့မလျော်တဲ့တရားမနဲ့မပတ်သက်တဲ့မိမိတို့ရှုမှတ်နေတဲ့တရားလုံငန်းအပေါ်မှာဘလို့နီးနဲ့မှကျေစုမများတဲ့အပြောအဆိုမျိုးတွေမရှောင်ကျင်ရဘူးလားရှောင်ကျင်ရရှောင်ကျင်ရမယ်အဲလိုရှောင်ကျင်မှသမ္မာဝါစာဖြစ်ပါလိမ့်မယ်သမ္မာဝါစာဖြစ်မှသီလမဲ့ခင်ထိုက်တယ်သမ္မာဝါစာမဖြစ်ရင်သီလမဲ့ခင်မထိုက်ဘူးဒါကြောင့်မလို့သမ္မာဝါစာတိလမဲ့ခင်ထိုက်အောင်မုဒ္ဒဝါဒမှလည်းရှောင်ကျင်ရမယ်ပိတုဏဝါစာဆိုတဲ့တယောက်နဲ့တယောက်ခင်မင်းပြည့်ချောင်းစကားတွေပြောဆိုခြင်းမှလည်းပဲရှောင်ကျင်ရမယ်ပရုဒ္ဒဝါစာလို့ဆိုတဲ့ကြမ်းကြမ်းတန်းတန်းစကားတွေပြောဆိုခြင်းမှလည်းပဲရှောင်ကျင်ရမယ်တပ္ပပလပဝါစာလို့ဆိုတဲ့တရားနဲ့မလျော်တဲ့တရားနဲ့မပတ်သက်တဲ့မိမိတို့တရားရှုမှတ်နေတဲ့နေ့အပေါ်မှာမိမိတို့ရှုမှတ်နေတဲ့တရားလုပ်ငန်းနဲ့ဘာမှမဆိုင်တဲ့အပြည့်စကားတွေသာရေးသမီးရေးပစ္စည်းရေးစီးပွားရေးရရေးရွာရေးအားလုံးကိုရှောင်ကျင်ရမယ်လို့ဒီလိုဆုံးလို့တာပေါ့နော်အဲဒီလိုရှောင်ကျင်လိုက်ရင်သမ္မာဝါစာပြည့်စုံသွားတယ်သမ္မာဝါစာပြည့်စုံရင်သီလမဲ့ခင်ထိုက်တယ်သီလမဲ့ခင်ထိုက်ထားတဲ့ယောဂီပုဂ္ဂိုလ်တရားပါတရားရှင်းမဖို့ရအတွက်သင်လျော်နေပါပြီလို့ဒီလိုမှတ်လိုက်ပါနောက်တစ်ခါနံပါတ်1သီလမဲ့ခင်ကသမ္မာကမ္မတ္တနံပါတ်2ကဘာလဲတော့ ပါဏာတိပါဒအာရိဏဒါနာကမေသူမိစ္ဆာသာရသမ္မာကမ္မန္တရဲ့လျှောက်ကျင်ရမယ်အချက်၃မျိုးရှိပါဏာတိပါဒသရဘာအတက်ကိုတပ်ပြညင်စေခြင်းမှလျှောက်ကျင်ရမယ်ဒါဘုန်းကြီးတို့ယောဂီတွေ၈ပါးသီလယူတဲ့ထက်မှမပါဘူးလားပါ၈ပါးသီလယူတဲ့ထက်မှပါတော့ပါတယ်အာရိဏဒါနာသရဘာရဲ့ပစ္စည်းကိုမတရားတဲ့ဖြင့်ယူခြင်းမှလည်းပဲရှောင်ကျင်ရမယ်။ဒါလည်းရှင်းပါသေးလားလဲပါသွားတယ်နော်။ကာမိတုမိစ္ဆာစာရအာယုံ၅ပါးကာမဂုဏ်တရားတွင်နဲ့ပတ်သက်ပြီးတော့လည်းပဲမှားမှားရွံ့ရွံ့ဖောက်ဖောက်ပြန်ပြန်အာယုံခံစားလို့ခြင်းမှလည်းပဲရှောင်ကျင်ရမယ်။ဒါလည်းမပါဘူးလားပါသွားတယ်။အဲ့ဒီတရားတွေအဲ့ဒီအချင်းတွေအဲ့ဒီအပြုတ်အမူတွေရှောင်ကျင်လိုက်ရင်တဲ့ตัมมากัมมันตะဖြစ်ပါတယ်လို့ဒီလိုမှတ်လိုက်ပါตัมมากัมมันตะဖြစ်မှာศีลเมฆင်ထိုက်တယ်ตัมมากัมมันตะဖြစ်မှာบาเมฆင်ထိုက်တော့နောက်တစ်ခါตัมมาอาชีวะဆိုတဲ့တရားตัมมาอาชีวะဖြစ်ဖို့ဆိုတာကအတ္တမေးဝမ်းကြောင်းခြင်းနဲ့ပတ်သက်လာရင်မကောင်းမှုဒုစရိုက်တရားတွေနဲ့ပတ်သက်ပြီးတော့အတ္တမေးဝမ်းကြောင်းမပြည့်ဘူးလို့အဲဒီလိုမိမိတို့ရဲ့စိတ်ထဲမှာရှောင်ကျင်နေရမယ်တဲ့ဒီလိုဆိုပါတယ်နော်အဲဒီတော့ယခုတော့ရေတာဓမ္မယုံကြည်မှလာပြီးတော့တရားနဲ့မှကျင့်သုံးအားထုတ်နေတဲ့ယောဂီသရောစင်တွေဖြစ်ကြသည့်အလျော်စွာတမ္မာအာဇီဝကတော့လုံကြုံပြီးသားမဖြစ်ဘူးလားဖြင့်ဒီတော့သီလမဲ့ခင်ဗန္ဓပါ၃ပါးဘယ်လိုတွေပါလဲတမ္မာဝါစာတမ္မာကမ္မန္တာတမ္မာအာဇီဝသီလမဲ့ခင်ဗန္ဓပါတဲ့တော့အဲ့ဒီသီလမဲ့ခင်ဒီဝိပဿနာရှုဉဏ်ထဲမှာမပါပင်မဲ့လို့မိမိတို့ရဲ့တန်တမ်းမှာအသင်တန်းစားအဖြစ်နဲ့တော့ရှိထားဖို့မလိုဘူးလားလို့လားအင်မတန်လိုအပ်တဲ့မဲ့ခင်သုံးပါနော်နောက်တစ်ခါသမာဓိမဲ့ခင်ကဘယ်နှပါပါလဲသုံးပါသမ္မာဝါယမရဲ့သမ္မာတတိရဲ့သမ္မာသမာဓိရဲ့တရားဘယ်နှပါလဲမိမိတို့ရဲ့အိမ်မှာတရားရှုမှတ်ရတာအခက်အခဲတွေရှိတယ်။အာယုံကားကကာမဂုဏ်တရားတွေလည်းသူပြောတယ်။သာယေသမီးရဲ့စီးပွားရေးပစ္စည်းရေးတွေနဲ့လည်းပဲလုံပန်းနေရတဲ့နေရာဖြစ်တယ်။ရထဲရွာတဲ့လူသားသူသားတိတ်ဆိတ်ညင်သက်မှုလည်းပဲမရဘူးလို့ဆိုတော့ဘုန်းတော်တရားဓမ္မတွေမိမိအိမ်မှာအားထုတ်ခြင်းပါတယ်ဆိုပေမဲ့လို့အချိန်ပြည့်အားထုတ်ခွင့်ရပါမလား။အရာကြောင့်မလို့ယခုလိုကြောက်ကဖေးရဓမ္မယုံမှလာပြီးတော့တရားအထုတ်ကြတာဖြစ်ပါတယ်။အဲဒီလိုအထုတ်ကြတဲ့အခါမှာသံမပေါ့ပေါ့တန်တန်နေသွားကြမယ်ဆိုရင်တော့မိမိတို့လိုလားတဲ့နိဗ္ဗာန်ချမ်းသာရနိုင်ပါမလား။ပြင်းပြင်းထန်ထန်အထုတ်ရမယ်။ဟုတ်တယ်မလား။ပြင်းပြင်းထန်ထန်အထုတ်ရမယ်။ကြိုးကြိုးစားစားအထုတ်ရမယ်။အာတာပိနိပကောဘေခုသောဣမံဝိဇ္ဇတယေသတံအာဒာပိပြင်းပြင်းထန်ထန်ကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်များရဲ့တန်တမာနိဗ္ဗာန်ကိုထူးခြားတဲ့အဋ္ဌဉာဏ်ကလေးတွေနဲ့ဖြစ်ပေါ်လာပါတယ်။အဲဒီလိုထူးခြားတဲ့အဋ္ဌဉာဏ်ကလေးတွေဝိပဿနာမဲ့ခင်တရားကလေးတွေပြည့်စုံနေတဲ့ဘိက္ခုအဲ့ဒီယောဂီသတော်စင်ပုဂ္ဂိုလ်ရဲ့တန်တမာဝိဇ္ဇတယေသတံမိမိတို့ရဲ့တန်တမာသတ္တန္တရာလုံးကကပ်ပြီးတော့ပါလာခဲ့တဲ့တဏဆိုတဲ့အချက်အထွေးတွေကိုလည်းပဲလွယ်ကူစွာဖြတ်တောက်ရှင်းလင်းဖယ်ရှားပြနိုင်ပါတယ်လို့မဆိုဘူးလားဆိုထားအဲဒါကြောင့်မလို့မိမိတို့ရဲ့တဏ္ဍာမှာရှိတဲ့ကိလေသာတရားကလေးတွေလွယ်ကူစွာဖယ်ရှားပြနိုင်ဖို့ဆိုတာကရိုးရိုးနဲ့ဖယ်ရှားပြနိုင်ပါလားကြိုးစားအားထုတ်မှဖယ်ရှားပြနိုင်ပါလားကြိုးစားအားထုတ်မှုဝိရိယတရားကလေးတွေပြည့်စုံမှဖယ်ရှားပြနိုင်မယ်လို့မှတ်ပါ။ဟောပြီအဲ့ဒီလိုကြိုးစားတဲ့အခါကျတော့လည်းပဲဝိရိယတရားတစ်ပါးတည်းရှိနေရုံနဲ့မဖြစ်သေးပါဘူး။မိမိတို့ရဲ့တန်တန်မှယောဓမ္မနာဓမ္မကလေးတွေပေါ်လာရင်ပေါ်လာမှသိအောင်တတိတရားကလေးလည်းကပ်ပေးဖို့မလိုဘူးလားလို့တတိတရားကလေးကလည်းကပ်ပေးရမယ်နော်တတိတရားကလေးကလည်းတတ်ပြရမယ်ဆိုတော့တတိဆိုတာဘာပြောတာလဲလို့မေးတော့အတိကလေးကိုတတိလို့ပြောတာပါအတိကလေးကိုတတိလို့ပြောတာပါ တတိသရာကစေတသိက်အတိသရာကစေတတိသရာကဘာလို့စေတသိက်အတိသရာကဘာလို့သို့တော်လဲတတိဆိုတဲ့စေတသိက်ဒီအတိဆိုတဲ့စိတ်နဲ့သွားပြီးတော့ရှင်တွဲပြီးတော့ဖြစ်ပေါ်ပါတယ်တဲ့အဲဒါလို့ရှင်တွဲပြီးတော့ဖြစ်ပေါ်လိုက်တဲ့အတွက်အမြဲတမ်းတိတိပင်းနေရင်လည်းအမြဲတမ်းတတိတတိကလေးဖြစ်ဖြစ်ပင်းနေတာနဲ့မတူဘူးလားတူနေတာမဟုတ်ပါဘူးအဲဒါကြောင့်အတိဆိုတာအတိပါပဲဟုတ်တယ်မလားတတိဆိုတာအတိပါပဲမိမိတို့ရဲ့တန်တံမှာအချိန်တိုင်းအချိန်တိုင်းလျောက်ထိုင်ရသောဣရိယာပုတ်လေးပါဘယ်လိုဣရိယာပုတ်မျိုးနဲ့လှုပ်ရှားနေသည်ဖြစ်စေဘယ်လိုဣရိယာပုတ်နဲ့နေပြေနေထိုင်နေသည်ဖြစ်စေအတိကလေးကတ်ထားရင်တတိကလေးမကိမ့်ဘူးလားကိမ့်တယောက်တဲ့အခါမှာလည်းအတိကလေးကတ်ထားဘယ်ပေါ်မှာအတိကရမှာတော့ဒီခန္ဓာအပေါ်မှာအတိကလေးကတ်ထားဒီခန္ဓာဘုံမှာဒီကလေးကထားရင်ဒီခန္ဓာဘုံမှာသတိပ္ပဏကျင်းနေတာပဲ။သွားတဲ့အခါမှာလည်းအတိကလေးကထားအတိကလေးကထားရင်သတိကျင်းနေတာပဲ။မတ်တရတဲ့အခါလည်းအတိကလေးကထားအတိကလေးကထားရင်သတိမကျင်းဘူးလားကျင်းလား။ထိုင်နေတဲ့အခါမှာလည်းအတိကလေးကထားအတိကလေးကထားရင်ဘာကျင်းနေတော့သတိလေးကျင်းနေပါတယ်။ဒီတော့သတိကျင်းခြင်းကဘယ်နှမျိုးလဲလို့မေးရင်၄မျိုးရှိဘယ်နှမျိုးရှိတော့သာဘောင်းကြီးတို့ဝိပဿနာရှုနေတဲ့ယောဂီများအတွက်အခြေခံလေးတွေစတင်ပြီးတော့ဘောင်းကြီးတို့စတော့ပြောမယ်ဆိုရင်တော့ပနှချပေးနေတာပေါ့နော်အခြေခံလေးတွေနဲ့စာပြောပြီးတော့ပြောနေခြင်းဖြစ်ပါတယ်အဲ့ဒီတော့အတိဆိုတဲ့တတိဆိုတဲ့တရားကလေးကပ်ပုံကန်နီးကဘယ်နှမျိုးရှိတယ်လဲမေးတော့၄မျိုးရှိတယ်အဲ့ဒီ၄မျိုးကဘာလဲဆိုရင်နံပါတ်၁ကကာယဆိုတဲ့ရုပ်ခန္ဓာအပေါ်မှာအတိကလေးကထားခြင်းကာယဆိုတဲ့ရုပ်ခန္ဓာအပေါ်မှာအတိကလေးကထားခြင်းအဲ့ဒါကိုကာယဆိုတဲ့ရုပ်အမူအရာအပေါ်မှာတတိပဋ္ဌာန်ဂိမ့်တယ်လို့ဒီလိုခေါ်ပါတယ်ကာယဆိုတဲ့ရုပ်အပေါ်ရုပ်ခန္ဓာအမူအရာအပေါ်မှာအတိကလေးကထားခြင်းသည်ရုပ်ခန္ဓာအမူအရာအပေါ်မှာတတိပဋ္ဌာန်ဂိမ့်နေခြင်းပါပဲလို့ဒီလိုမှတ်လိုက်ပါနောက်တစ်ခါနာမိုင်းဆိုင်ရာကိုကြည့်လိုက်တဲ့အခါကျတော့နာမိုင်းဆိုင်ရာမှာနာမိုင်းဆိုင်ရာရဲ့အဓိကတရားဒီစိတ်အဲ့ဒီစိတ်ဆိုတာကတိတတ်တဲ့သဘောရှိတယ်အဲ့ဒီတိတတ်တဲ့သဘောမှာစေတသိက်တရားကလေးတွေလာပြီးတော့ရှင်တွဲပြီးတော့နေတယ်အဲ့ဒီရှင်တွဲပြီးတော့နေတဲ့စေတသိက်တရားကလေးတွေထဲမှာမြတ်စွာဘုရားသခင်ကတော်မြတ်ကြီးကထူးထူးခြားခြားဝေဒနာဆိုတဲ့စေတသိက်ကိုသိကြဖော်ပြထားပါတယ်ဘလို့ကိုသိကြဖော်ပြထားတော့ဝေဒနာဆိုတဲ့စေတသိက်ကိုသိကြဖော်ပြထားတယ်အဲဒီတော့အတိဆိုတာကစိတ်အဲဒီစိတ်ထဲမှာခံစားမှုဆိုတဲ့သဘောတရားလေးတတိပြုလိုက်မိမယ်ဆိုရင်အဲဒီခံစားမှုဆိုတဲ့သဘောတရားကလေးကတခြားလားဝေဒနာလားသိတဲ့သဘောတရားကလေးကစိတ်ခံစားမှုသဘောတရားကလေးကဝေဒနာကြံတဲ့နံတရားကလေးတွေရဲ့သဘောကိုမသိကျင်နေပါအောင်နဲ့လောလောဆယ်တော့သိတတ်တဲ့သဘောတရားဆိုတဲ့စိတ်ရဲ့ခံစားမှုသဘောတရားဆိုတဲ့ဝေဒနာရဲ့အဲ့ဒီတရားနှစ်မျိုးကတော့နံပိုင်းဆိုင်ရမှာမသိလို့မဖြစ်ပါဘူးတဲ့။ဘာဖြစ်လို့လဲမေးတော့မြတ်စွာဘုရားကတတိပဒံကိုဟောတဲ့နေရာမှာနံပိုင်းဆိုင်ရမှာဒီတရားနှစ်ပါးကိုအထုတ်တယ်ဟောပြထားတာဖြစ်လို့ဟုတ်တယ်မလား။အဲ့ဒါကြောင့်မို့လို့ဒီတရားနှစ်ပါးရဲ့သဘောကိုတော့မသိလို့မရဘူး။ဒါတော့အတိဆိုတာကတခြားတရားလားစိတ်ဆိုတဲ့တရားလားစိတ်ဆိုတဲ့တရားအဲ့ဒီအတိသည်ဘယ်လိုသိတာတော့လို့မေးတော့ဘယ်လိုပဲသိသိအတိမှန်သမျှစိတ်လို့ခေါ်တယ်။ဘယ်လိုပဲသိသိအတိမှန်သမျှစိတ်လို့ခေါ်တယ်နော်။ဘာကိုပဲသိသိအတိမှန်သမျှဘယ်လိုခေါ်မလဲစိတ်လို့ခေါ်တယ်ဘယ်လိုပဲတည်တည်အတိမှန်သမျှဘယ်လိုခေါ်မလဲစိတ်လို့ခေါ်တယ်အကြမ်းကြီးဒီလောက်ပဲမှတ်ထားအောင်ပေါ့အဲ့ဒီတော့အတိကလေးကိုလည်းပဲတဲ့မိမိကပြန်ပြီးတော့တည်တည်လိုက်ပါတယ်အတိကလေးကိုဘာလို့ပြရမှာတော့ပြန်ပြီးတော့တည်တည်လိုက်အကက်ခတ်ပြလိုက်ကြည့်ပြလိုက်တတိချာပြလိုက်အတိကလေးတစ်ခုဖြစ်လာပြီဆိုရင်အဲ့ဒီအတိကလေးကိုပြန်တည်ပြလိုက်ပြန်ကြည့်ပေးလိုက်ပြန်ကက်ခတ်ပေးလိုက်ပြန်ပြီးတော့မြင်အောင်လုပ်ပေးလိုက်ဟုတ်တယ်မလား
အဲ့ဒီတော့ညာကလေးနဲ့မြင်အောင်လုပ်ပေးလိုက်တော့အသေးကလေးတက်ကိုဖြစ်လာတာမတတိမထားမိဘူးလားထားမိအသေးကလေးတက်ကိုဖြစ်လာတာတတိထားမိတယ်အသေးကလေးတက်ကိုဖြစ်လာတာကိုသိလိုက်တယ်အသေးကလေးတက်ကိုဖြစ်လာတာကိုညာကလေးနဲ့မြင်လိုက်တယ်အဲ့ဒီတော့မြင်လိုက်တော့အဲ့ဒီအသေးတရားကလေးကိုတဲ့ညာကလေးနဲ့အသေးလေးနဲ့သိလိုက်ချင်းပြီးပင်လည်းရင်တခြားလားတတိပဋ္ဌာန်ပဲလားဘယ်ပေါ်မှာသိတာလဲမေးတော့အတိပေါ်အတိကိုသိတာဘလို့ကိုသိတာတော့အတိကိုသိတာအတိကစိတ်နောက်တကသိတာကအကျက်ခတ်တာသိတာကတတိထားတာအတိကစိတ်သူ့ကိုသိတာကတတိထားတာအတိနဲ့တတိထားတာနဲ့ပေါင်းလိုက်တော့စိတ်တာနုပတ္တနာမဖြစ်ဘူးလားဖြစ်လားစိတ်ဓာတ်ဉာဏ်ပဒနာဆိုတာကအတိကလေးကိုတက်ခတ်ခတ်ပေးတာဒီစိတ်ဓာတ်ဉာဏ်ပဒနာပဲဟုတ်တယ်မလားယုတ်တရားလားနန္တရားလားအတိကလေးသည်ယုတ်တရားလားနန္တရားလားအဲ့ဒီနန္တရားဖြစ်တဲ့အတိတရားကလေးမိမိရဲ့တဏ္ဍာမပေါ်လာတယ်ဘယ်လိုအတိကလေးပဲပေါ်တဲ့အတိကလေးကိုပြန်ပြီးတော့သိပေးလိုက်ပြန်ပြီးတော့ကြည်ပေးလိုက်ပြန်ပြီးတော့တက်ခတ်ပေးလိုက်ပြန်ပြီးတော့သတိထားပေးလိုက်အဲ့လိုတတိထားပြလိုက်တော့အော်အတိကလေးတစ်ခုဖြစ်သွားပြီလို့သိလိုက်ရင်ပဲဘာလုပ္ပတနာဖြစ်သွားတော့စိတ်ဓာတ်လုပ္ပတနာဖြစ်သွားပါလေဟုတ်တယ်မလားနောက်တစ်ခါအဲ့ဒီအတိထဲမှာတဲ့ခံစားမှုဆိုတဲ့သဘောလေးတွေမပေါ်ဘူးလားပေါ့ခံစားမှုဆိုတဲ့သဘောတရားလေးတွေပါလာပါလေခံစားမှုဆိုတဲ့သဘောတရားကအများအပြည့်နားလည်ထားတာကနာရာကျင်နာကိုခံစားတယ်လို့ဒီလိုခေါ်တယ်ဟုတ်တယ်မလားအမှန်ကတော့ခံစားရတဲ့ဆိုတဲ့သဘောတရားကသူကနာရာကျင်နာပေါ်လာရင်လည်းနာရာကျင်နာကိုခံစားရတယ်။နာရာကျင်နာပျောက်သွားရင်လည်းနာရာကျင်နာပျောက်တာကိုမခံစားဘူးလားခံစားလား။အဲဒီတော့တော်တော်ချင်းချင်းနဲ့ပြောမယ်ဆိုရင်ဘုန်းကြီးတို့ပရိစ္ဆသမုပ္ပါဒ်ဇဝိုင်းစာရွက်ထဲမှာလည်းပါပါတယ်။ကောင်းမကောင်းခံစားမှုသဘောတရားအစုပြောကြည့်စမ်။အရာကိုပါခန္ဓာလို့ပြောမလဲဝေဒနာခန္ဓာအဲဒီတော့ဝေဒနာခန္ဓာဆိုတာဟာကောင်းတဲ့သဘောလေးမကောင်းတဲ့သဘောလေးအဲဒီနှစ်မျိုးကိုနှိုင်းရှင်းပြီးတော့ပေးတာကိုတခြားလို့ပြောတာလားခံစားတယ်လို့ပြောတာခံစားတယ်လို့ပြောတာနော်အဲဒီတော့ဒီနေရာမှာကောင်းမကောင်းခံစားမှုသဘောတရားကောင်းတဲ့သဘောမကောင်းတဲ့သဘောအဲ့ဒါကိုသတ်မှတ်ပြီးတော့ဖိတ်ချပြီးတော့ခံစားလိုက်တယ်ဆိုတော့ပရမတ္ထသဘောတရားမှာခန္ဓာ၅မျိုးတည်းမှာသင်ညက်ခန္ဓာလေးမရှိဘူးလားရှိအဲ့ဒီသင်ညက်ခန္ဓာလေးဘာသဘောရှိတော့မှတ်သားတတ်တဲ့သဘောရှိတယ်နော်အတိပ္ပဏ၄ပါးထဲမှာတော့သူမပါဘူးမပါပေမဲ့လို့သူရဲ့ခန္ဓာကလည်းရှိအဲ့ဒီတော့ကောင်းတယ်မကောင်းဘူးလို့ဝေဒနာကခံစားပါတယ်တဲ့ဝေဒနာကကောင်းတယ်မကောင်းဘူးလို့ခံစားဖို့ရန်အတွက်ကောင်းတယ်မကောင်းဘူးဆိုတာကိုဘာနဲ့သတ်မှတ်မလဲလို့မေးရင်ပညာနဲ့သတ်မှတ်တယ်။ဘာနဲ့သတ်မှတ်မလဲ?မိမိကကောင်းတယ်လို့ပတ်သားထားရင်ကောင်းတယ်လို့ခံစားလိုက်တာပဲ။မကောင်းဘူးလို့မှတ်သားထားရင်မကောင်းဘူးလို့ခံစားလိုက်တာပဲ။ဟုတ်တယ်မလား?ကောင်းတယ်လို့မှတ်သားတာမကောင်းဘူးလို့မှတ်သားတာမှတ်သားမှုသည်တခြားရဲ့သဘောလားပညာရဲ့သဘောလား?တရားတို့ကလေးတဲ့ကုတ်ကိုကြည့်တယ်ဒီတယောက်ကကောင်းတယ်လို့မြင်ပေမဲ့နောက်တယောက်ကကောင်းတယ်လို့မြင်ញမမြင်တာဘာကွာသွားတယ်လဲလို့မင်းပညာတွေကွာသွားလို့ဘာကွာသွားလို့တော့အစားတော်ကလေးတဲ့ကုတ်ကိုစားတယ်ဒီတယောက်ကလည်းဒါစားတာပဲဟိုတယောက်လည်းဒါစားတာပဲဒါပေမဲ့ဒီတယောက်ကဒီစားတော်ကလေးကောင်းတယ်လို့ပြောတယ်ဟိုတယောက်ကမကောင်းဘူးလို့ပြောတယ်ဘာကွာသွားလို့တော့ပညာရဲ့သဘောလေးကွာသွားလို့ဒီလိုမလားတို့ရဲ့တဏ္ဍာမရှိတဲ့ပညာရဲ့သဘောနဲ့ကိုယ့်ရဲ့တဏ္ဍာမရှိတဲ့ပညာရဲ့သဘောပညာဆိုတာကတော့မှတ်သားတတ်တဲ့သဘောတော့မရှိဘူးလားရှိသို့တော့မှတ်သားဖို့မှတ်သားနည်းကြတော့တရားနဲ့တရားတူပါမလားအဲဒီလိုမတူတဲ့အတွေ့သူကကောင်းပြီကောင်းတယ်လို့သတ်မှတ်ပြီမဲ့ကိုကကောင်းတယ်လို့သတ်မှတ်တာမဟုတ်ဘူးကိုကကောင်းတယ်လို့သတ်မှတ်တာကြပြန်တော့လဲသူကကောင်းတယ်လို့သတ်မှတ်တာမဟုတ်ဘူးအဲဒီလိုသတ်မှတ်ချက်ပြီးပညာရဲ့သဘောအဲ့ဒီပညာကသတ်မှတ်ပေးလိုက်တဲ့အတိုင်းဝေဒနာကခံစားတာပညာသတ်မှတ်ပေးလိုက်တဲ့အတိုင်းဘယ်လိုကခံစားတာတော့ ဝေဒနာကခံစားပေးလိုက်ပါတယ်အဖြုံနဲ့အမဲခွဲပြီးတော့ခံစားတာလေဝေဒနာပဲနာမှုနဲ့မနာမှုခွဲပြီးတော့ခံစားတာလေဝေဒနာပဲဟုတ်တယ်မလားအေးမိမိတို့ရဲ့တန်တန်မှာပူရာနဲ့အေးတာခွဲပြီးတော့ခံစားတာလေဒါလည်းဝေဒနာရဲ့သဘောပဲဒီလိုမလားအဲ့ဒီတော့သဘောတရားကလေးတွေတစ်ခုနဲ့တစ်ခုမတူဘူးဆိုတာကိုမတူတဲ့သဘောတရားလေးတွေခွဲခြားခွဲခြားပြီးတော့တင်ညာကမှတ်သားပေးတဲ့အတိုင်းဝေဒနာကခံစားပေးလိုက်တယ်အဲ့ဒီလိုခံစားပေးလိုက်တာကိုတခြားခေါ်ရလားဝေဒနာလို့ခေါ်ရလားဒီလိုဆိုရင်ဝိညာဉ်ဆိုတဲ့စိတ်ကသိတော့သိတယ်ဒါပေမဲ့လို့ကောင်းတဲ့သဘောမကောင်းတဲ့သဘောကိုတော့သူကခွဲခြားမှုမရှိပါဘူးတဲ့စိတ်ဆိုတဲ့ဝိညာဉ်နဲ့ခန္ဓာသည်ကောင်းတဲ့သဘောမကောင်းတဲ့သဘောကိုခွဲခြားမှုရှိသလားမရှိဘူးလားဒီလိုဆိုရင်ဒုက္ခဘယ်လိုသိနေတော့ဒုက္ခသိုံပဲသိနေတာဟုတ်တယ်မလားဝိညာဉ်ဆိုတဲ့စိတ်ကဘယ်လိုသိနေတော့မြင်ရင်မြင်တယ်လို့သိတယ်ကြားရင်နားရင်နားရင်နားတယ်လို့သိတယ်သူရဲ့လောကအဲ့လောက်ပဲရှိတယ်ကောင်းမကောင်းခွဲခြားလိုက်တာသူရဲ့သဘောတော့ကောင်းမကောင်းမှတ်သားပေးလိုက်တာကသိညာခံစားလိုက်တာကြတော့ဝေဒနာအဲ့လိုတော့ဝေဒနာကဝေဒနာခန္ဓာလေးရှိအဲဝေဒနာခန္ဓာလေးဖြစ်ပေါ်လာရင်သူ့ရဲ့နောက်ဘက်မှာသိညာခန္ဓာကလေးပါတယ်လို့မယူရဘူးလားယူရကောင်းပြီဒါပြီသိညာခန္ဓာကိုဒီနေရာမှာသိကြမပြောဘူးကောင်းမကောင်းခံစားတဲ့သဘောသည်တခြားလားဝေဒနာလားအဲ့ဒီကောင်းတဲ့သဘောမကောင်းတဲ့သဘောတိုင်းတာပြီးတော့မှတ်သားပြီးတော့သိနေပါတယ်ဆိုရင်ဝေဒနာလို့သာမှတ်လိုက်အဲ့ဒီဝေဒနာရဲ့အသိကလေးကိုတဲ့ပြန်သိပေးလိုက်ပါပြန်ကြည့်ပေးလိုက်ပါပြန်အကက်ခတ်ပေးလိုက်ပါတဲ့အဲ့ဒီလိုအကက်ခတ်ပေးလိုက်တဲ့အခါကျတော့အော်ကောင်းတယ်ဆိုတဲ့ခံစားမှုတွေပေါ်လာတယ်မကောင်းမှုဆိုတဲ့ခံစားမှုတွေပေါ်လာတယ်အဲ့ဒီပေါ်လာတဲ့ခံစားမှုတွေဒီဒါဝေဒနာလေးပါပဲလို့အဲ့ဒီလိုသိသိပေးလိုက်တဲ့အခါကျတော့ဝေဒနာကဝေဒနာသူကိုသိသိပေးတာကနုပတ္တနာနှစ်မျိုးပေါင်းလိုက်တဲ့အခါကျတော့ဝေဒနာနုပတ္တနာမဖြစ်ဘူးလားဖြစ်သွားလားအဲ့ဒီဝေဒနာကိုတတိလေးထားပေးလိုက်တာကတတိတတိဖြစ်တော့သတိပ္ပဌာနာပေါ့အားလုံးပေါင်းလိုက်တော့ဝေဒနာနုပသနာတတိပ္ပဌာနာမဖြစ်ဘူးလားဖြစ်သွားလားဟောပြီမိမိတို့ရဲ့ရုပ်ခန္ဓာကိုတတိလေးကတ်ထားလိုက်မယ်ဆိုရင်ကာယနုပသနာတတိပ္ပဌာနာသိနေတဲ့အသိကလေးကိုတတိလေးကတ်ထားလိုက်မယ်ဆိုရင်စိတ်ဓာနုပသနာတတိပ္ပဌာနာကောင်းမကောင်းတိုင်းတာပြီးတော့ခံစားတဲ့သဘောလေးကိုတဲ့တတိလေးကပ်ပေးလိုက်မယ်ဆိုရင်ဘယ်လိုပြောမလဲဝေဒနာ ਨੁ ပသနာတတိပဌာနာဒီလိုမလားနောက်တစ်ခါကျတော့ဝေဒနာလုံးနဲ့စိတ်ထဲမှာမထင်မြင်တော့ဘူးအေးစိတ်လုံးလည်းမထင်မြင်တော့ဘူးရုပ်လုံးလည်းပဲမထင်မြင်တော့ဘူးအာလောကဖြစ်လာတယ်ဖြစ်ပြီးတော့ပြတ်သွားတာပဲဖြစ်လာတယ်ဖြစ်ပြီးတော့ပြတ်သွားတာပဲမိမိရဲ့တတိလေးနဲ့ကပ်ထားတဲ့အခါမှာဝေဒနာလို့ကိုပဲမထင်တော့ဘူးစိတ်လို့လည်းပဲမထင်တော့ဘူးရုပ်လို့လည်းပဲမထင်တော့ဘူးအားလုံးนี่ဖြစ်သဘောနဲ့ပြက်သဘောလေးပါပဲလို့ဖြစ်သဘောပြက်သဘောလေးအပေါ်မှာပဲတဏှာလေးစားတဲ့မြင်လိုက်တဲ့အခါကျတော့ဖြစ်သဘောပြက်သဘောသာမင်းညသဘောလေးတွေတခြားလားဓမ္မတရားလေးလားသူ့အပေါ်မှာတတိလေးကထားပြလိုက်ခြင်းတွေတခြားလားအနုပတ္တနာလေးလားအဲသူ့ကိုကြည့်လိုက်တာကအနုပသနာတတိလေးကထားပြတာကတတိပဌာနာနော်အားလုံးပေါင်းလိုက်တော့ဓမ္မနုပသနာတတိပဌာနာတတိပဌာနာဘယ်နှမျိုးတော့အဲဒီတော့တတိလေးကိမ့်မှာတတိလေးကိမ့်မှာဆိုတော့ဘယ်နှမျိုးကိမ့်ရမှာတော့လေးမျိုးကိမ့်ရမယ်ဘယ်နှမျိုးတော့အဲဒီလေးမျိုးနဲ့တတိလေးကိမ့်ပြီးတော့ကြည့်လိုက်တဲ့အခါကျတော့မိမိတို့ရဲ့တဏ္ဍာမှာရုပ်ပေါ်ရင်လည်းပဲယုံမှတ်သိရပါတယ်နံပေါ်ရင်လည်းနံမတိရပါတယ်ရုပ်ပေါ်ရင်လည်းယုံမသိနံပေါ်ရင်လည်းနံမတိတာသည်တခြားရဲ့ဆွမ်းလားတတိပဋ္ဌာန်ရဲ့ဆွမ်းလားဒီလိုဆိုရင်တတိပဋ္ဌာန်မကိန်းတဲ့ယောဂီပုဂ္ဂိုလ်တယောက်ရဲ့တဏ္ဍာမှာရုပ်ပေါ်ရင်လည်းယုံမသိပါမလားနံပေါ်ရင်လည်းနံမတိပါမလားဘာဖြစ်လို့မသိတာတော့တတိပဋ္ဌာန်မကိန်းလို့ဘာဖြစ်လို့မသိတာတော့အေးတတိပဋ္ဌာန်မကိန်းလို့ဒီလိုမလားအဲ့ဒါတတိပဒမကိမှုဆိုရင်ယောကိုလည်းယုံမှမသိနာမ်ကိုလည်းနာမမသိယောကိုယုံမှမသိနာမ်ကိုနာမမသိတဲ့အခါကျတော့မိမိတို့ရဲ့တဏ္ဍာမှာတမာတိတရားကလေးကလည်းပဲဘယ်ကိုလိုက်ပြီးတော့စူးစိုက်ရမယ်ဆိုတဲ့အတိုင်းတားလေးတွေဖြစ်ပါမလားဖြစ်ပါ yoga yoga diye yoga suzai bila me. Ada mana? Nego nama diye le bago suzai bila me. Yoga ma yoga mati, nego ma nama mati busoi mimiro ya abdi irama. Awei zasara phonamu jani makanya bula kanya. Awei zasara phonamu de kana ya busoi. Yoga bago le matu juga meja, nado bago le juga meja. Yoga bago nado bago ma, nado ma bado busoi. ยอดวอนนาตบอกมามัมมากังกังไม่ตีดอกผู้สวยญ์เมลัยได้เมลัยได้จ้าละได้จ้าละได้ปกปะตัตวะสระเมนี่เปี่ยวป่ะปกปะตัตวะงาตระวะอยากจำไม่มาสระอยู่ดิเปี่ยวป่ะมะล่ะเปี่ยวป่ะปกปะตัตวะงาตระวะอยากจำไม่มาสระอยู่ดิเปี่ยวป่ะมะล่ะอะไรเราไม่เปี่ยวขึ้นนี่ดิชาตบอล่ะดิฐิเยตบอล่ะยอกโยมมันตีโลล่ะไม่ตีโลล่ะนางโกนามะตีโลล่ะไม่ตีโลล่ะอะไรเราไม่ตีดาบลูเยเล็จเฉ็ดดอก ยอกโยมมาติดานังโกนามะมาติดาอวิชชาเยเด็ดเฉ็ดเอาได้มะล่ะอวิชชาก็หนีไปแล้วยอกโยมมาไม่ติดอ่ะนังโกนามะไม่ติดอ่ะพ้องกวยท้าไล่มั้ยส่วนเนี่ยดกาธรรมฤอเมียนม้าหมู่ฤไม่เพียวล่ะဖြင့်อเมียนม้าราก็ติชาละเดฐิล่ะเดฐิเนี่ยมีมิรยะตันตมะกัตถาปิปิส่วนเนี่ยตุยะน้อมมาตุยะป้องขอဖြစ်တယ်ตันตมะลาบุละลามาล่ะตันตาဖြစ်တော့บาဖြစ်มั้ย ปริศนาธรรมบาสวายก็เน้นๆแก้ไขจิไล่ไปแล้วล่ะนับนั้นเนี่ยก็มาติชาเตยะฤทธิ์ปะทาละขันธ์5บาปะทาละอะไรขันธ์5บาที่เจชุไล่ก็วิญญาณายตละยะระนะผัสสะเวรณะเตยะไม่ผิดพูละจริงอะไรวิญญาณายตละยะระนะผัสสะเวรณะก็ดิเดจิชุไล่มั้ยส่วนติชาเตยะละยุติยะนันเตยะละยุติยะก็แลผิดไปบาผิดจะจง นันเตยะก็แลผิดไปบาผิดจะจงเอ้อไอ้ยุติยะเนี่ยมาปกกฏตัตวะปายะล่ะนันเตยะธรรมก็ปกกฏตัตวะปายะล่ะมาปาไปมาปาญาต่อแล้วแม้มิมิโรก็ยุติยะนันเตยะโลมาตริมะทามิกูဆိုလို့ရှိရင်ปกกฏตัตวะဆိုတဲ့ซวยนี่ไม่ซวยพูล่ะซวยป่ะตาโลเทนတော့ตาဆိုတဲ့အမြင်လေးเนี่ยမခင်မူလားခင်ပါလားသမီးလို့ထင်တော့သမီးဆိုတဲ့အမြင်လေးเนี่ยမခင်မူလားခင်ပါလား ยาจ้าไม่มาหลุเชิญเลยยาจ้าไม่มาสุดแล้วเมียนกลิ้งเนี่ยเช่นแม่เนี่ยตายยอดสินี่มลาหุละลาล่ะตะชาจ้าลาดาล่ะอเมียนมาหลุลาดาล่ะตะชาจ้าอเมียนมาดาล่ะอวิชชาพ้องกวยหลุอเมียนมาดาล่ะอวิชชาพ้องกวยปุ๊ยเนี่ยเล็จเฉ่บลาตอกปิ่นถันดาแต่แลหลุไม่ยินยกปองเยแล้วยอมมาไม่ได้นำปองเยแล้วนำมาไม่ได้ปกกฏตัตวะแล้วซ้วยเลยดิปอบ้าลาได้อาคาจ้าတော့ เวรณาขึ้นลายเลยเวรณาปิสสยะติชาละตะนาละถัตตะเลยขึ้นลาเปลี่ยนแล้วเลยผัตตะปิสสยะติชาละตะนาละตะลายรณาเลยปอลาเปลี่ยนแล้วเลยตะลายรณาปิสสยะติชาละตะนาละนายกเลยปอลายเลยนามรูปปิสสยะติชาละตะนาละวิญญาณเลยปอลาเปลี่ยนแล้วเลยวิญญาณปิสสยะติชาละตะนาละติติยะเลยประมาณมันกังกะติโลละไม่ติโลละ อะไรเราไม่ตีได้เลยอะไรขนาดนายงาบ้าเย็นออกมาดิชาติยาไล่มาละตนาเดียไล่มาละตนาคิดเอาตัวเย็นออกมาบลูลาเมอุปาระลาระอุปาระเย็นออกมาบลูไล่เมจะน้าอุปาระกรรมบัวเดียต้องมีปอลาจริงนี่ดิชาปอลาระละตมุริยะทิศาปอลาระละตมุริยะทิศาลีนี่ปอกปากเวียลาบีส่วนยังกรรมบัวทิศยาบาเรดง ขันธ์5บาเปลี่ยนไม่ได้ล่ะบาติสสาเราโหจินดาจิตติจิตဆိုတဲ့တရားတွေလွတ်မလားမလွတ်ဘူးလားโหจินดาจิตติจิตဆိုတဲ့တရားတွေเนี่ยလည်းတွေ့ရအောင်မယ်ဒုက္ခပရိဒေဝဒုက္ခဓမ္မနာတာဥပါယသဆိုတဲ့ဒုက္ခတွေเนี่ยก็ไม่တွေ့ရဘူးล่ะတွေ့ရတခြားရဲ့ပြည်လားခန္ဓာ5ပါးရရှိမှုရဲ့ပြည်လားတခြားရဲ့ပြည်လားတမုရိယသစ္စာကြောင့်ရတာလား သမုဒိယသစ္စာပဲတရားတွေပါလေတဏှာရဲ့ဥပါဒရဲ့ကမ္မဘဝအဲ့ဒီသမုဒိယသစ္စာတွေတရားကြောင့်ပေါက်ဖွာရလားဝိဇ္ဇာဖုံးကွယ်ထားလို့လားနိုင်ရောက်ကိုနိုင်ရောက်မှမသိလို့လားနိုင်ရောက်ကိုနိုင်ရောက်မှမသိတာဒီတရားကြောင့်မသိတာလားဝိဇ္ဇာဖုံးကွယ်ထားလို့လား เอออะไรจ้ะมีมิรุเยตันตมะตมุริยะทิสสาริปอกพ้อกล้วยไม่เอานายกก็นายกมาติอย่างจู้ซาบ่รู้ล่ะอะไรล่ะนายกก็นายกมาติอย่างจู้ซาจ้าတော့มั้ยဆိုရင်
ပထမသီလမခင်၃ပါးနဲ့ပြည့်စုံအောင်ကြိုးကြိုးစားပြီးလိုက်ပါသီလမခင်တရား၃ပါးနဲ့ပြည့်စုံသွားလို့သီလဆိုတဲ့အဆင့်တန်းစား၆ဟုတ်တန်းစားတွေဆင်းမြတ်ထားတဲ့ယောဂီပုဂ္ဂိုလ်တယောက်သည်မိမိရဲ့တန်တံမှာကိလေသာဆိုတဲ့တရားကိုပယ်ဖြတ်နိုင်တဲ့လက်နဲ့ကောင်းတွေရှာမိဖို့မလိုဘူးလားလို့လားအဲဒီလက်နဲ့ကောင်းတွေကခုနပြောခဲ့တဲ့ခုနပြောခဲ့တဲ့အထိပြောရမယ်ဆိုရင်၃ပါးဘယ်နှပါတော့ဘလို့တွေလဲလို့မေးတော့တတိယဝရိယရဲ့တမာတိရဲ့ခွန်ကြီးတို့ဒီအထိပြောပြပြီနော်ဟောပြီတတိစရာကလည်းပဲကိလေသာတိုက်ပွဲဝင်နှဲဖို့ရန်အတွက်လက်နဲ့ကောင်းတယ်မတူဘူးလားတူလားတမာတိကလည်းလက်နဲ့ကောင်းတယ်မတူဘူးလားတူလားဝရိယတရားကလည်းလက်နဲ့ကောင်းတယ်မတူဘူးလားတူလားအဲ့ဒီတရား၃မျိုးမိမိရဲ့တဏ္ဍာမှာမျက်နှာကျိန်းအောင်နေမယ်ဆိုရင်မိမိရဲ့တဏ္ဍာမှာရောက်ပေါ်ရင်လည်းရောက်မှမသိရဘူးလားနာပေါ်ရင်လည်းနာမမသိရဘူးလားတခြားကိလို့လားသတိပ္ပဒကိလို့လားသတိပ္ပဒကိလို့ရုပ်ပေါ်ရင်လည်းယုံမှသိခွင့်ရတာသတိပ္ပဒကိနေလို့နာပေါ်ရင်လည်းပဲနာမသိခွင့်ရတာဒီလိုမဟုတ်လားတက်ပြန်ပြောပါဦးသတိပ္ပဒကိနာကနေရာဘယ်နှမျိုးမှာကိရမှာတော့နေမျိုးမှာကိရမယ်ဘယ်နှမျိုးတော့ရုပ်တရားပေါ်မှာသတိပ္ပဒကိရင်ဘယ်လိုနာမည်တက်မယ်သိတရားပေါ်မှာသတိပ္ပဒါကျင့်ရင်ဘယ်လိုနာမည်တက်မယ်ဝရဏပေါ်မှာသတိပ္ပဒါကျင့်ရင်ဘယ်လိုနာမည်တက်မယ်ဖြစ်ပြသဘောတရားပေါ်မှာသတိပ္ပဒါကျင့်ရင်ဘယ်လိုနာမည်တက်မယ်အေးအဲ့ဒီလိုသတိပ္ပဒါလေးကျင့်ပြီးတော့နေလိုက်တဲ့အခါကျတော့ယုတ်တရားရှိတဲ့ပုဂ္ဂိုလ်ကလည်းယုတ်တရားပေါ်မှာဒါယုတ်တရားပါပဲလို့သိခွင့်ရသွားတယ်နန္တရားရှိတဲ့ပုဂ္ဂိုလ်ကလည်းနန္တရားပေါ်မှာဒါနန္တရားပါပဲလို့သိခွင့်မရဘူးလားရသွားပါအဲ့ဒီတော့ရသွားပြီဆိုလို့ရှိရင်တဲ့ဒကာရမတွေယုတ်တရားကလည်းမိမိတို့ရဲ့တမာတိမဲ့ကင်တရား၃မျိုးနဲ့စိုက်ကြည့်လိုက်တဲ့ခဏမှာပဲအမျက်တည်တတ်နေတဲ့သဘောရှိတာလားပျက်စီးသွားတဲ့သဘောရှိတာလားအချိန်တော်ကြာကြာတည်တတ်နေပြီမှပျက်စီးတာလားချက်ချင်းကိုပျက်စီးသွားတာလားချက်ချင်းကိုပျက်စီးသွားတာပါဒီလိုမဟုတ်လားတမင်းနဲ့နှမင်းနဲ့တော့ဆိုင်ငံ့နေရလားချက်ချင်းကိုပြည့်စည်သွားတာလားမိမိတို့ရဲ့ညာကလေးနဲ့တိုက်ပြီးတော့ကြည့်တတိလေးနဲ့ကပ်ပြီးတော့ကြည့်အဲ့ဒီကြည်စဲကာလမှာပင်လည်းရင်ယုတ်တရားကိုကြည့်လဲယုတ်တရားရှိတာတွေ့ရမှာလားမရှိတာတွေ့ရမှာနန္တရားကြည့်လဲနန္တရားကလေးရှိတာတွေ့ရမှာလားမရှိတာတွေ့ရမှာလားဩမရှိတော့ဘူးမရှိတော့ဘူးလို့သိလိုက်တဲ့အခါကျတော့သမารိမက္ကင်သုံးပါးနဲ့သိတာလားပညာမက္ကင်နဲ့သိတာလားအဲဒီတော့မရှိတော့ဘူးမရှိတော့ဘူးလို့တသိမ့်တက်ပြီးတော့သိလိုက်တဲ့အချိန်မှာမိမိတို့ရဲ့တဏ္ဍာမလည်းပဲသမารိမက္ကင်သုံးပါးအဆင့်ကနေပြီးတော့ပညာမက္ကင်အဆင့်မတိုးတက်ဘူးလားတိုးတက်လာလားအဲဒီတော့တိုးတက်လာတော့ပညာမက္ကင်ကလည်းဘယ်နှပါးရှိတယ်လဲမေးတော့နှစ်ပါးရှိတယ်ဘယ်နှပါးတော့ဘယ်လိုလဲဘယ်လိုပါလဲသမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပဘယ်နှပါးရှိတော့အဲဒီနှစ်ပါးရှိတဲ့အထက်မှာသမ္မာဒိဋ္ဌိကသိတဲ့မြင်တဲ့သဘောသမ္မာဒိဋ္ဌိကဘာသဘောရှိတော့သမ္မာသင်္ကပ္ပကတွေးတဲ့ကြံတဲ့သဘောသမ္မာသင်္ကပ္ပကဘာပါလဲအဲဒီတော့သိဖို့မြင်ဖို့ရန်တွေ့တဲ့သမ္မာသင်္ကပ္ပဆိုတဲ့တွေးတဲ့ကြံတဲ့သဘောလေရှင်းဥစွာမပေါ်ရဘူးလားပေါ်ရသိဖို့မြင်ဖို့ရန်အတွက်တွေးတဲ့ကြံတဲ့သဘောတရားကလေးပေါ်လာရပါတယ်အဲဒီလိုတွေးတဲ့ကြံတဲ့သဘောတရားကလေးပေါ်လာလိုက်ပြီဆိုရင်မှန်မှန်ကန်ကန်တွေးကြည့်လိုက်တဲ့အခါကျတော့အမှန်ကိုမသိရဘူးလားသိရမှန်မှန်ကန်ကန်တွေးတာကသမ္မာသင်္ကပ္ပမှန်မှန်ကန်ကန်တွေးတာကဘာလဲတော့အမှန်ကိုသိလိုက်တာကသမ္မာဒိဋ္ဌိအမှန်ကိုသိလိုက်တာကမှန်မှန်ကန်ကန်တွေးကြည့်လိုက်တာကမမကံကသိလိုက်တာကဩဒီလိုသရဒီတရားနှစ်ပါးကလည်းပဲတဲ့စကားအနေနဲ့ပြောတော့တာရှင်းအောင်အနေနဲ့ပြောပြင်ပြောကြညာတော့လည်းပဲတကယ်တမ်းကျတော့သမ္မာသင်္ကပ္ပဖြစ်နေတဲ့အချိန်မှာသမ္မာဒိဋ္ဌိမပါဘူးလားပေါ့ဒီတော့ပြောရောပြောစင်ကတော့တစ်ခုပြီးမှတစ်ခုပြောရတာပေါ့လေလက္ခဏာကလည်းတစ်ခုပြီးမှတစ်ခုဖြစ်တဲ့လက္ခဏာမတွေ့ရဘူးလားတွေ့ရသို့တော်လည်းပဲတဲ့တကယ်တမ်းဖြစ်တဲ့အခါကျတော့တစ်ခုပြီးမှတစ်ခုဖြစ်နေတယ်လားတပြိုင်တည်းဖြစ်နေတာလားသမ္မာသင်္ကပ္ပဖြစ်တဲ့အချိန်ဘယ်လိုဖြစ်တော့သမ္မာဒိဋ္ဌိဖြစ်တယ်သမ္မာဒိဋ္ဌိဖြစ်စဲကာလမှာဘယ်လိုဖြစ်တော့ ဒီလိုဆိုတော့ပညာမဲ့ခင်ကျပါကလည်းပဲတေတဘာစီတဘာစီတိကျကြည့်နေတာလားအတူတူဖြစ်နေတာလားဘယ်ခင်နေမှာဖြစ်တယ်လဲမဖြစ်တယ်လဲလို့မေးလို့ရှိရင်ရောသဘောနာသဘောလေးတွေဖြစ်တယ်ဖြစ်ပြီးတော့ပြတ်ပါတယ်လို့ဖြစ်သဘောပြတ်သဘောလေးမြင်လိုက်တဲ့အချိန်မှာတာမာဒိဋ္ဌိလည်းဖြစ်တယ်တာမာသင်္ကပ္ပကောမပြေဘူးလားဖြစ်လား အဲ့ဒီအချိန်ရောက်ပါပြီဆိုရင်တဲ့ဝိပဿနာဉာဏ်မစုံဘူးလားစုံသွားလားဝိပဿနာဉာဏ်ဆိုတာကသမာဓိမဲ့ခင်၃ပါးရဲ့ပညာမဲ့ခင်၂ပါးရဲ့အားလုံးပေါင်းလိုက်တော့ဘယ်နှပါးတော့၅ပါးခုနကသီလမဲ့ခင်ပါသေးလားရှေ့ပြင်းအပြင်းနဲ့တော့သူကမိမိရဲ့တန်တမ်းမှာအသိတ္တစာအပြင်ဆင်မြတ်ထားဖို့မလိုဘူးလားလို့လားသီလတွေစောင့်တည်ထားဖို့မလိုဘူးလားလို့လား အကိလေသာတရားတွေဝင်ခွင့်မရအောင်သမာဓိတရားနဲ့အိန္ဒြေတရားလေးတွေလုံကြုံအောင်ဆောင်ထင်းထားဖို့လည်းမလိုဘူးလားလို့လားအိန္ဒြေလေးလုံကြုံရင်လည်းသီလလုံကြုံတာပဲအိန္ဒြေလေးလုံကြုံရင်လည်းဘာဖြစ်တော့အဲဒီလိုသီလလုံကြုံခြင်းသည်မိမိတို့ရဲ့တန်တမ်းပါအသိတ္တစာဆင်မြန်းထားတာနဲ့တူပါတယ်တဲ့အဲဒီလိုဆင်မြန်းထားတဲ့အခါကျတော့ကိလေသာတရားတွေဝင်ခွင့်ရသေးလား
အဲ့ဒီလိုကိလေသာတရားတွေဝင်ခွင့်မရတဲ့အချိန်မှာဒါကယောသဘောပဲဒါကနတ်သဘောပဲလို့မှန်မှန်ကန်ကန်ရှုမြင်သုံးသပ်ခွင့်မရဘူးလားရ။ယောသဘောပဲနတ်သဘောပဲလို့မှန်မှန်ကန်ကန်ရှုမြင်သုံးသပ်လိုက်နိုင်တဲ့အချိန်မှာသီလမဲ့ခင်နဲ့ရှုမြင်တာမဟုတ်တော့ပါဘူး။ဗာမဲ့ခင်နေနဲ့ရှုမြင်သုံးသပ်လိုက်တယ်လည်းမေးရင်သမာဓိမဲ့ခင်၃ပါးရဲ့ပညာမဲ့ခင်၂ပါးရဲ့အားလုံးပေါင်းလိုက်တော့မ
ဉာဏ်တရားလို့ခေါ်ပါလား အရှုဉာဏ်တရားလို့လည်းခေါ်ပါတယ်နော်ဝိပဿနာမဲ့ခင်လို့လည်းမခေါ်ဘူးလားကာရကမဲ့ခင်လို့လည်းမခေါ်ဘူးလားဝိပဿနာမဲ့ခင်လို့လည်းခေါ်တယ်ကာရကမဲ့ခင်လို့လည်းခေါ်တယ်အရှုဉာဏ်တရားလို့လည်းခေါ်တယ်အဲ့ဒီမဲ့ခင်တရား၅ပါးမိမိတို့ရဲ့တဏ္ဍာမှာပြည့်စုံသွားပြီဆိုရင်တဲ့ရုပ်ပေါ်ရင်လည်းရုပ်မှန်သိတယ်နာမ်ပေါ်ရင်လည်းနာမ်မှန်သိတယ်အဲ့ဒီယုံတရားကလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်ပါတယ်နတ်တရားကလည်းဖြစ်တယ်ဖြစ်ပြီးတော့ဖြစ်ပြတ်ပါတစ္ဆာလုံးဒုက္ခတစ္ဆာပါပဲဒီလိုမလားဒီလိုဆိုရင်ကာရကမဲ့ခင်လို့ခေါ်တဲ့ဝိပဿနာမဲ့ခင်ကလေးတဲ့မိမိတို့ရဲ့သဏ္ဍာန်မှာပေါ်လာပြီဆိုရင်ဒကရမတွေတခြားသိလိုက်တာလားတစ္ဆာသိလိုက်တာလားဒီဝိပဿနာမဲ့ခင်ကလေးမပေါ်ခင်တုန်းကတစ္ဆာသိခွင့်ရရလားသစ္စာဆိုတာကဒီဘယ်နှပါရှိတော့ပါသစ္စာ၄တော့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဘယ်နှပါပါလဲအဲ့ဒီ၄ပါးထဲမှာတကယ်တမ်းသိရမှာကတခြားလားဒုက္ခသစ္စာလားအဲ့ဒီဒုက္ခသစ္စာတခြားကြောင့်ဖြစ်တာလားသမုဒယသစ္စာကြောင့်ဖြစ်တာလားသတ္တန္တရာလုံးမှာဒုက္ခသစ္စာတွေဖြစ်တယ်သမုဒယသစ္စာတွေဖြစ်တယ်သစ္စာဘယ်နှပါးနဲ့ကျင်လည်လာတော့အကြောင်းသမုဒိယသစ္စာတွေဖြစ်တော့အကျိုးပါသစ္စာတွေရတော့အခုဒီနေရာမှာဘုန်းကြီးတို့ဒကာရမတွေကသမုဒိယသစ္စာမြင်အောင်ကြည့်ရမလားဒုက္ခသစ္စာမြင်အောင်ကြည့်ရမလားဒုက္ခသစ္စာမြင်အောင်ကြည့်တော့မယ်ဆိုရင်အကြောင်းတရားလားအကျိုးတရားလားအကျိုးခန္ဓာဟောဒီမှာဘယ်နှပါးတော့ဘယ်သူတွေပါလဲဝိညာဉ်နာယုတ်ပါလာယရဏမသာဝေရဏအဘိဓမ္မာနီနဲ့ပြောလိုက်မယ်ဆိုရင်ဘယ်သူတွေတော့ရုပ်ပဲခန္ဓာအော်ဒီလိုဆိုတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကဒုက္ခသစ္စာတော်တရားမဟုတ်ဘူးနေတဲ့ဟောဒီခန္ဓာ၅ပါးဒီဒုက္ခသစ္စာပါပဲလို့မပြောခဲ့ဘူးလားပြောခဲ့လားပါဠိမှာလည်းရှိပါတယ်တန်ခိတ်တိနာပြည့်စုံပါရဏခန္ဓာဒုက္ခဟုတ်တယ်မလားတန်ခိတ်တိနာချင်းချောက်အပြည့်ပြောကြလိုက်မယ်ဆိုရင်တဲ့ပြည့်စုံပါရဏခန္ဓာခန္ဓာ၅ပါးသိပင်လည်းရင်ဒုက္ခသစ္စာတခြားလားဒုက္ခသစ္စာတရားပဲလားခန္ဓာ၅ပါးသိပင်လည်းရင်ဘာသစ္စာတော့ဩဒီလိုဆိုတော့ဘုန်းတော်ဒကာရမတွေဖြစ်သဘောပြက်သဘောတွေ့ရင်ဒုက္ခသစ္စာတွေ့တယ်လို့ဆိုတော့ဖြစ်သဘောပြက်သဘောဆိုတာဘလို့ရဲ့ဖြစ်သဘောပြက်သဘောလဲလို့မေးရင်ဟုတ်ဒီခန္ဓာ၅ပါးရဲ့ဖြစ်သဘောပြက်သဘောလေးပဲမဟုတ်လားအဲဒီတော့ဝိညာဉ်ကလေးဖြစ်တယ်ဖြစ်ပြီးတော့ဘာဖြစ်တော့ဘာသစ္စာတော့နာယောကလေးဖြစ်တယ်ဖြစ်ပြီးတော့ဘာဖြစ်တော့ဘာသစ္စာတော့သလာယရဏလေးဖြစ်တယ်ဖြစ်ပြီးတော့ဘာဖြစ်တော့ ဖြစ်ပြီးပြတ်သွားတဲ့သဘောမဟုတ်လို့ဗာသစ္စာတော့ဘာသာကလေးဖြစ်တယ်ဖြစ်ပြီးတော့ဗာဖြစ်သွားတော့ဖြစ်ပြီးပြတ်သွားတတ်တဲ့အတွက်ဗာသစ္စာတော့ဝေဒနာကလေးဖြစ်တယ်ဖြစ်ပြီးတော့ဗာဖြစ်သွားတော့ဖြစ်ပြီးပြတ်သွားတတ်တဲ့သဘောမဟုတ်လို့ဗာသစ္စာတော့ဟောဒီလိုတော့ဒုက္ခသစ္စာကိုမြင်မြင်ပါတယ်ဆိုရင်တခြားကြည့်ရမှာလားခန္ဓာ၅ပါးကိုကြည့်ရမှာလားခန္ဓာ၅ပါးကိုမြင်ရင်ဒုက္ခသစ္စာမြင်တာပါပဲခန္ဓာ၅ပါးကိုမြင်ရင်ဗာသစ္စာမြင်တော့ဒုက္ခသစ္စာမြင်တာပါပဲဒီလိုမလားအဲ့ဒီတော့ခန္ဓာ၅ပါးကိုမြင်ရင်ဒုက္ခသစ္စာမြင်တာပါပဲလို့ဆိုတော့အဲ့ဒီခန္ဓာ၅ပါးကိုမြင်အောင်ဘယ်လိုကြည့်မလဲလို့မေးရင်ဒီခန္ဓာ၅ပါးရဲ့သဘောသွားလေးတွေကြိုတင်သိမှတ်ထားပဲနဲ့ခန္ဓာ၅ပါးပေါ်လာတာကိုဘုန်းကြီးတို့တရားဓမ္မတွေသိနိုင်ပါမလားခန္ဓာ၅ပါးရဲ့သဘောသွားလေးတွေကြိုတင်ပြီးတော့သိမှတ်ထားပဲနဲ့ဒီခန္ဓာ၅ပါးကိုဘယ်လိုနည်းနဲ့ကြည့်လို့ရမလဲဘယ်လိုနည်းနဲ့မှကြည့်လို့မရဘူးဒီလိုတော့ခန္ဓာ၅ပါးကိုဒီလိုတော့ကြည့်ပါမယ်ခန္ဓာ၅ပါးမြင်မှလည်းပဲဒုက္ခသစ္စာမြင်တာမဟုတ်လားဒုက္ခသစ္စာမြင်မြင်ရင်ဘယ်လိုကြည့်ရမှာလဲဟုတ်ပြီဒါကြောင့်ဒီပြီတော်တို့ခန္ဓာ၅ပါးကြည့်ရမယ်အဲ့ဒီခန္ဓာ၅ပါးကြည့်ဖို့ရတဲ့ခန္ဓာ၅ပါးရဲ့သဘောတရားတွေသိအောင်မကြိုးစားရဘူးလားကြိုးစားရအဲ့ဒီလိုကြိုးစားလိုက်တဲ့အခါမှာရူပခန္ဓာဘာသဘောရှိတော့ဝေဒနာခန္ဓာဘာသဘောရှိတော့သင်ညာခန္ဓာဘာသဘောရှိတော့သင်္ခါရခန္ဓာဘာသဘောရှိတော့ဝိညာဉ်ခန္ဓာဘာသဘောရှိတော့အဲ့ဒီတော့ခန္ဓာ၅ပါးဆိုတာဒကာရမတွေဒကာရမတွေပြောသွားတဲ့ဒကာရမလည်းပါပါတယ်ခန္ဓာ၅ပါးဆိုတာအကောင်အထည်ရှိတဲ့သဘောတရားလေးလားပုဂ္ဂိုလ်တ attva ရှိတဲ့သဘောတရားလေးလားခန္ဓာ၅ပါးဆိုတာပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးအထည်ကိုလည်းမဟုတ်ဘူးသဘောတရားလေးသာဖြစ်ပါတယ်ဒီလိုတော့ခန္ဓာ၅ပါးကိုမြင်မြင်ပါတယ်ဆိုရင်ပုဂ္ဂိုလ်တ attva အကောင်အထည်ကြီးကြည့်ရမှာလားသဘောတရားလေးကြည့်ရမှာလားပုဂ္ဂိုလ်တ attva အကောင်ထည်ကြီးမြင်နေရင်အဲ့ဒါခန္ဓာ၅ပါးအစစ်ဟုတ်ပါမလားဟုတ်ပါဘူး။ဉာဏ်အနေနဲ့တော့ခန္ဓာလို့ပြောချင်ပြောမယ်တကယ်ပရမခန္ဓာဟုတ်ပါမလားဟုတ်ပါဘူး။ပရမခန္ဓာဒီပုံမှန်တရားရှိရလားရှိပါဘူး။အကောင်ထည်ရှိရလားရှိပါဘူး။တခြားလားသဘောတရားလေးလားဟုတ်ပါဘူး။ဒါကြောင့်ကျေးဇူးတော်ကျေးကမှန်ပါတိရပုဂ္ဂိုလ်ဆရာတော်ဘုရားကြီးကပြောတယ်ခန္ဓာဆိုတာအထည်ပြောင်းခန္ဓာတဲ့။ဘာပြောင်းတဲ့ခန္ဓာတော့အထယ်ရှိတဲ့ခန္ဓာလားအထယ်ပြောက်တဲ့ခန္ဓာလားအထယ်ရှိတဲ့ခန္ဓာလားတခြားလားပညာခန္ဓာလားအထယ်ပြောက်တဲ့ခန္ဓာကတခြားလားပရမတ်ခန္ဓာလားဒုက္ခသစ္စာကိုမြင်မြင်ပါတယ်ဆိုရင်ပညာခန္ဓာကြည့်ရမလားပရမတ်ခန္ဓာကြည့်ရမလားအထယ်ကိုကြည့်ရမလားအထယ်ပြောက်တာကိုကြည့်ရမလားအထယ်ပြောက်တာဆိုတာသဘောတရားလေးပဲပေါ့ဟုတ်တယ်မလားအဲ့ဒီတော့မိမိတို့ရဲ့တဏ္ဍာမှာယုတ်တရားတွေပါသဘောရှိ။ဟောပြီယုတ်တရားတွေဖောက်ပြန်တတ်တဲ့သဘောရှိပါတယ်။အဲ့ဒီဖောက်ပြန်တဲ့သဘောတည်းတဲ့ဘယ်နေရာမှာရှိတယ်လဲမေးတော့ဟောဒီမိမိတို့ရဲ့ပညာခန္ဓာကြီးအတွင်းထဲမှာရှိနေတယ်။ဘယ်နေရာမှာရှိတော့ပညာခန္ဓာကြီးကိုခန္ဓာကြီးအတွင်းထဲမှာအထက်ပညာခန္ဓာကြီးအတွင်းထဲမှာပရမတ်ခန္ဓာလေးတွေကိမ့်ပြီးတော့မနေဘူးလားနေလား။ပုံမှန်သရံတော့ရှိသလားမရှိဘူးလားအထက်ကိုကြီးလည်းရှိသလားမရှိဘူးလားတခြားတရားလားသဘောတရားလေးလားဟောဗျာအဲ့ဒီယုံတရားတွေဘာသဘောရှိတော့အဲ့ဒီဖောက်ပြန်တာလေးတွေကဘာတွေလဲဘာလေးတွေဘာလေးမလဲလို့မေးလို့ရှိရင်ပထဝီရဲ့သဘောအာဘောရဲ့သဘောတေဇောရဲ့သဘောဝါယောရဲ့သဘောအဲ့ဒီသဘောတရားလေးတွေသိပြီလေတခြားလားဖောက်ပြန်တဲ့သဘောလားပထဝီဆိုလို့ချင်းတောင်းတဲ့သဘောကျင်းတဲ့သဘောနားတဲ့သဘောကျင်းတဲ့သဘောကြိုက်တဲ့သဘောမဖြစ်ဘူးလားဖြစ်လားမနာရကနေနားလာတာဒီတခြားလားယုတ်တရားရဲ့ဖောက်ပြန်မှုလားနာရကနေကျင်သွားတာလည်းတခြားရဲ့ဖောက်ပြန်မှုလားယုတ်တရားရဲ့ဖောက်ပြန်မှုလားကျင်ရကနေကြိုက်သွားတာလည်းဘလူရဲ့ဖောက်ပြန်မှုပူရကနေအေးတယ်ဘလူရဲ့ဖောက်ပြန်မှုကျင်ရကနေပူတယ်ဘလူရဲ့ဖောက်ပြန်မှုဘုရားအေးရာကြတော့တခြားယုတ်လားတခြားယုတ်လားတေဇောယုတ်နောက်တကဝါယောယုတ်ကလေးစတာလည်းမရှိဘူးလားရှိငင်ရာကနေလှောက်သွားတယ်ဘလူရဲ့ဖောက်ပြန်မှုတော့ဒါလည်းယောရဲ့ဖောက်ပြန်မှုပဲလှောက်ရာကနေငင်သွားတယ်ဘလူရဲ့ဖောက်ပြန်မှုတော့ဒါလည်းယောရဲ့ဖောက်ပြန်မှုပဲမဟုတ်လား ဲ့တော့ယောတိယရဲ့သဘောတရားကိုသိလို့တဲ့ယောဂီပုဂ္ဂိုလ်များသည်တခြားစောင့်ကြည့်ရမှာလားထူးခြားတဲ့ဖောက်ပြန်တဲ့သဘောတရားလေးတွေကိုစောင့်ပြီးတော့မကြည့်ရဘူးလားကြည့်ရမှာလားသောသောတော့ကမနာဘူးအခုနာလာတယ်ဩဒါယောရဲ့ဖောက်ပြန်မှုလေးပဲလို့သိပေးလားခြေတော်ကနားတယ်ဆိုရင်ခြေတော်ဒီယုံလားနားတဲ့ဘောကယုံလားခြေတော်ကတခြားလားပြင်းညာနားတဲ့ဘောလေးကပရမတ်ဖြစ်တဲ့ယုံဒီလိုမလားခြေတော်ကပြင်းညာနားတဲ့ဘောလေးကပရမတ်ပေါင်ကကတယ်ဆိုရင်ပေါင်ကဘာလို့ပြင်းညာကတဲ့ဘောလေးကအခုပြင်းအောင်ကြည့်ရမယ်ယုံဒီပြင်းညာယုံလားပရမတ်ယုံလားပေါင်းတော့ဒုရေပေါင်းလေခါရီခြေရီလက်တွေမြင်နေသေးလို့ရှိရင်ရောက်အစ်စ်မြင်တာဟုတ်ရလားဘာယုံကြည်ကြည်နေတာတော့ပညာယုံကြည်ကြည်နေရင်ရောက်နာအစ်စ်မြင်တာဟုတ်ရလားဒီလိုဆိုဝိပဿနာဉာဏ်ဖြစ်ပါမလားမဲ့ကေတကယ်ဖြစ်ပါမလားမဲ့ကေဖြစ်ချင်ပါတယ်ဆိုရင်တခြားမြင်အောင်ကြည့်ရမလားရောက်နာအစ်စ်မြင်အောင်ကြည့်ရရောက်နာအစ်စ်ဒီအကောင်ထဲကြည့်လားသဘောတရားလေးလားခြေသလုံးကကြိုက်ပင်မဲ့ခြေသလုံးကရုပ်အစင်လားကြိုက်တဲ့သဘောလေးကရုပ်အစင်လားပေါင်ကနာပင်မဲ့ပေါင်ဒီရုပ်အစင်လားနားတဲ့သဘောလေးကရုပ်အစင်လားကြောကရားပင်မဲ့ကြောဒီရုပ်အစင်လားရားတဲ့သဘောလေးကရုပ်အစင်အဲဒီလိုသဘောပေါင်းပြီးတော့ခွင်းတို့ဒကာဓမ္မတွေကနာရင်နားတဲ့သဘောလေးကိုစိုက်ပြီးတော့ကြည့်ပါကျင်ရင်လည်းပဲကျင်တဲ့သဘောလေးကိုစိုက်ပြီးတော့ကြည့်ပါရားတဲ့ရန်လည်းဖြစ်လာရင်လည်းပဲရတဲ့ရတဲ့သဘောတရားကလေးကိုတဲ့စိုက်ပြီးတော့ကြည့်ပြလိုက်ပါတဲ့ပုံမှန်တရာအကောင်ထဲကြီးမမြင်ပါစေနဲ့တဲ့ပုံမှန်တရာအကောင်ထဲကြီးမြင်နေလို့ရှိရင်အဲ့ဒါရုပ်အစ်စ်မြင်တာဟုတ်ရဲ့လားရုပ်အစ်စ်မမြင်ရင်ဝိပဿနာဉာဏ်မဖြစ်ပါဘူးတဲ့ဒါကြောင့်ဝိပဿနာဉာဏ်ဖြစ်အောင်တခြားမြင်အောင်ကြည့်ရမလားရုပ်အစ်စ်မြင်အောင်ကြည့်ရမလားအေးအဲ့ဒီရုပ်အစ်စ်ဒီဖောက်တော့ဖောက်ပြန်တတ်တယ်ဒါပေမဲ့သူ့မှာသိတတ်တဲ့သဘောရှိရဲ့လားအော်ယောဂီကတော့ဖောက်တော့ဖောက်ပြန်နေတာပဲဟုတ်တယ်မလားသို့တော်လည်းနားတယ်လို့လည်းသိနေသေးတယ်ကျင်တယ်လို့လည်းသိနေသေးတယ်ကြိုက်တယ်လို့လည်းသိနေသေးတယ်အော်သိတဲ့သဘောတရားကလေးကဘယ်လိုပါလိမ့်မလဲဆိုရင်သိတဲ့သဘောတရားလေးသည်တခြားသဘောလားစိတ်ရဲ့သဘောလားဒီလိုဆိုတော့ဖောက်ပြန်တာကဘယ်လိုတော့ယောဂီရသိတာကဘယ်လိုတော့စိတ်ဆိုတဲ့နတ်တရားသိတာကဘယ်လိုပါလိမ့်စိတ်ဆိုတဲ့နတ်တရားလေးပဲဒီလိုမလားရောရောသိရင်စိတ်ဆိုတဲ့နတ်တရားလေးပေါ့နာရကျင်နာကိုခံစားတယ်အနာပြောက်ပါတာကိုခံစားပါတယ်ဆိုတော့ခံစားမှုသဘောတရားကလေးကိုဥတည်လိုက်မယ်ဆိုရင်ဝေဒနာဆိုတဲ့နတ်တရားကလေးမဖြစ်ဘူးလားဖြစ်အားလုံးပေါင်းပြီးတော့ပြောလိုက်မယ်ဆိုရင်ဖောက်ပြန်တာကယုတ်တရားသိတာကနတ်တရားဖောက်ပြန်တာကသိတာကနတ်တရားဖောက်ပြန်တာကသိတာကအဲ့ဒီသဘောတရားကနှစ်ပါးကလွဲတခြားတရားရှိရလားเออไอ้ตบอตยา2บาอปอมาเด้พ่อพี่น้องธรรมะนี่เอตะติตมะริแม่กิน3บาปัญญาแม่กิน2บาเนี่ยใส่ပြီးတော့ရှင်းလိုက်တဲ့အခါကျတော့ไอ้ตบอตยาကလေးတွေဖြစ်တယ်ဖြစ်ပြီးတော့ဘာဖြစ်သွားတော့ဖြစ်ပြီးရင်ပြတ်တတ်တဲ့ตบอนี่ဘာတစ္ဆာယောตบอလေးကလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ဘာတစ္ဆာတော့နံตบอလေးကလည်းဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်ဘာတစ္ဆာတော့ဒုက္ခတစ္ဆာလေးတွေပါပဲဒုက္ခတစ္ဆာလေးတွေပါပဲလို့တရားလေးစားတဲ့မြင်တဲ့အခါကျတော့သစ္စာမြင်တဲ့ဉာဏ်လေးမရဘူးလားရပါဘူးသစ္စာမြင်တဲ့ဉာဏ်ရသွားရင်ကိုပဲဝိပဿနာဉာဏ်ဘယ်နှပါးဖြစ်နေတော့၅ပါးဖြစ်နေဘယ်နှပါးဖြစ်နေတော့အဲ့ဒီ၅ပါးနဲ့စိုက်ပြီးတော့ကြည့်လိုက်တဲ့အခါမှာယုံသဘောကလည်းဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်နံသဘောကလည်းဖြစ်ဖြစ်ဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်အဲ့ဒီလိုဖြစ်တယ်ဖြစ်ပြီးတော့ပြက်တဲ့သဘောပါပဲလို့သိလိုက်တော့ဩဒါလေးကဒုက္ခသစ္စာလေးပဲဒီလိုမလားဖြစ်တဲ့သဘောဖြစ်ရာကနေပြတ်သွားတဲ့သဘောလေးတွေ့တိုင်းတွေ့တိုင်းမိမိဉာဏ်လေးနဲ့ဘယ်လိုကောင်းချက်ချပေးလိုက်မလဲဒါလေးကဒုက္ခသစ္စာလေးပဲဒီလိုမလားဒါလေးကဒုက္ခသစ္စာလေးပဲဒါလေးကဒုက္ခသစ္စာလေးပဲလို့ဒုက္ခသစ္စာပဲဒုက္ခသစ္စာပဲလို့သာသိသိပေးလိုက်ပါတယ်ဒုက္ခသစ္စာပဲဒုက္ခသစ္စာပဲလို့သာသိသိပေးလိုက်နိုင်မယ်ဆိုရင်အခုနယုံနံဖြစ်ပြည့်ရှုခန်းတရားလေးကဒုက္ခသစ္စာသိတဲ့ဉာဏ်ကဗာသစ္စာတော့မေကသစ္စာနဲ့မေကင်တရားလေးတွေမကိန်းဘူးလားကိန်းတာမေကင်တရားလေးတွေကိန်းလာတာနဲ့အမြမိမိတို့ရဲ့တဏ္ဍာမှာအမှန်ကိုမှန်တယ်မသိအောင်ဖောက်ွယ်တတ်တဲ့ဝိဇ္ဇာတရားကမကိန်းဘူးလားကိန်းသွားလားအဝိဇ္ဇာတရားကမှရှိကကိန်းသွားပြီဆိုရင်သူနောက်ကလိုက်တယ်ပုဂ္ဂိုလ်သားတစ်ပါးငါးတစ်ပါးယောက်ျားမိန်းမလို့ထင်းတဲ့အမြင်မှားမှုဒိဋ္ဌိမကိန်းဘူးလားကိန်းသွားပါလားအဲ့ဒီဒိဋ္ဌိတရားလေးတွေကိန်းသွားပြီဆိုရင် ပုဂ္ဂိုလ်တ attva ထင်းပြီးတော့ခင်းတဲ့တရားတွေအေးယောက်ျားမိန်းမလို့ထင်းပြီးတော့ခင်းတဲ့တရားတွေသားလို့သမီးလို့ထင်းပြီးတော့ခင်းတဲ့တရားတွေတဏှာတရားလေးတွေမစင်ဘူးလားစင်သွားလားတဏှာစင်ရင်နောက်ကဘယ်လိုလေးစင်မယ်ဥပါဒစင်မယ်ဥပါဒစင်တော့နောက်ကဘယ်လိုစင်မယ်တဏှာဥပါဒကမ္မဘဝတဲ့တရား၃မျိုးသိသွားခြင်းဒီတရားသိရလားသမုဒယသစ္စာသိရလားသမုဒယသစ္စာတဲ့အကြောင်းတရားသိပြီဆိုလို့ရှိရင်ဒကာရမတွေအကျိုးဆိုတဲ့ဒုက္ခသစ္စာတရားကမငြိမ်းဘူးလားငြိမ်းလားအကျောင်းသိလို့အကျိုးငြိမ်းတာကဘာသစ္စာတော့နိရောဓသစ္စာဆိုက်သွားပြီဆိုရင်အဲ့ဒါတရားမြင်တာလားနိဗ္ဗာန်မြင်တာလားအဲ့ဒီနိဗ္ဗာန်မှာခန္ဓာ၅ပါးရှိရလားဒုက္ခခတ်သိင်းကိုရှိရလားဒုက္ခခတ်သိင်းငြိမ်းရအမှန်ဘာတရားတော့နိဗ္ဗာန်တရားဟုတ်တယ်မလားဘုန်းကြီးတို့ကဓမ္မတွေရုပ်ကိုယေတာဓမ္မယောညိလာပြီးတော့ပင်ပင်ပန်းပန်းနဲ့ဝိပဿနာတရားလို့အားထုတ်နေကြတာဒီတခြားမြင်ရင်လို့လားဒုက္ခခတ်သိငြိမ်းရမှဉာဏ်နိဗ္ဗာန်ကိုမြင်ရင်လို့လားဒုက္ခခတ်သိငြိမ်းရမှဉာဏ်နိဗ္ဗာန်မြင်ရင်လို့လာကြတာမလားအေးအဲ့ဒီလိုဒုက္ခခတ်သိငြိမ်းရမှဉာဏ်နိဗ္ဗာန်မြင်ရင်ပါလေဆိုရင်မိမိတို့ရဲ့သတ္တမရှိဥစွာသီလမဲ့ခင်၃ပါးနဲ့ပြည့်စုံကြိုးစားလိုက်ပါနောက်တကသသင်းတက်ပြီးတော့သမာဓိမဂ်ကင်၃ပါးနဲ့ပြည့်စုံကိုစ조사လိုက်ပါနောက်တကသသင်းတက်ပြီးတော့ပညာမဂ်ကင်၂ပါးနဲ့ပြည့်စုံကို조사လိုက်ပါအဲဒီလို조사လိုက်တဲ့အခါကျတော့ပြည့်စုံရမဲ့မဂ်ကင်၃ပါးကိုမရှိဘူးလားရှိသွားလားရှုရမဲ့ရှုညာမဂ်ကင်၅ပါးကိုမပြည့်စုံဘူးလားပြည့်စုံတော့အဲဒီရှုရမဲ့ရှုညာမဂ်ကင်၅ပါးနဲ့ထောက်ထောက်ပြီးတော့ကြည့်လိုက်တဲ့အခါမှာရုပ်ပေါ်ရင်လည်းရုပ်မှန်သည်နာမ်ပေါ်ရင်လည်းနာမ်မှန်သည်ဖြစ်သောပေါ်ရင်လည်းဖြစ်သောမှန်သည်ပြသောပေါ်ရင်လည်းပြတဲ့ဘောမှာသိလိုက်တဲ့အခါကျတော့ဖြစ်ပြက်ကဗာတိစ္စာမဲ့ကေအရှုညာတရား၅ပါးကဗာတိစ္စာကိလေသာတရားလေးတွေမသိဘူးလားတဏှာဥပါဒကံလေးတွေမသိဘူးလားသိတာကဗာတိစ္စာအကြောင်းတရားလေးတွေသိတော့အကျိုးတရားမငြိမ်းဘူးလားငြိမ်းလားအကြောင်းသိတော့အကျိုးငြိမ်းတာကဗာတိစ္စာနိဗ္ဗာန်ချမ်းသာမျက်မှောက်မပြုတ်နိုင်ဘူးလားပြုတ်နိုင်လားအရာကြောင့်ဒုက္ခခတ်သိဉာဏ်ရမှမြတ်နိဗ္ဗာန်ကိုမြတ်မောပြုလို့ကြတဲ့ဘုန်းကြီးတို့ရဲ့ယောဂီအပေါင်းတော်ကောင်းတော်တွေသည်မြတ်စွာဘုရားသခင်ကရောမြတ်ကြီးဟောကြားတော်မူတဲ့မဂ်ကင်းဆိုတဲ့အကျင့်ကောင်းအကျင့်မြတ်တွေကြိုးကြိုးစားစားနဲ့ကြည်ကြံကြုတ်ကိုအားထုတ်လိုက်ကြပါကြိုးကြိုးစားစားနဲ့ကြည်ကြံကြုတ်ကိုအားထုတ်လိုက်ကြပြီးတော့ဖြစ်ပျက်ဒီမြင့်ဖြစ်ပျက်ဒီမုန်းဖြစ်ပျက်ဒီဆုံးပြီးတော့ဒုက္ခခတ်သိဉာဏ်ရမှမြတ်နိဗ္ဗာန်ကိုလျင်မြန်စွာရနိုင်ရောက်နဲ့မျက်မှောက်ပြုတ်နိုင်ကြပါစေလို့သူတောင်းရင်းနဲ့သာဓုသုံးရင်ခေါ်ကတရားပွဲဒီကုန်းချောက်လိုက်ပါလေ။ဧကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးကိုလေးလာတဲ့ဖွယ်တင်နေအောင်ပြုစုစောင့်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။